ရခိုင်ပြည်နယ်မောင်တော်မြို့နယ်ဝက်ချင်းကျေးရွာတရားအနီးမှာနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားကို ARSA လက်နက်ကိုင်အဖွဲ့က6မြောင်းတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ16ရက်နေ့မိုးလွယ်တနာရီကျော်မှာကင်းစခန်းနေစစ်ဆေးပြီးပြန်လာတဲ့လုံခြုံရေးအဖွဲ့ကို ARSA အဖွဲ့က6မြောင်းတိုက်ခိုက်ခံရတဲ့အကြောင်း3ရက်အကြာမနေ့စနေနေ့ဇန်နဝါရီလ16ရက်နေ့မြန်မာနိုင်ငံပိုင်မီဒီယာကဖော်ပြတာဖြစ်ပါတယ်။အမှတ်နှစ်နေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်ကဒဏ်ရာရတဲ့ရဲတပ်ဖွဲ့ဝင်6ဦးကိုတော့ဘူးသီးတောင်ကတမတော်စီယုံမှာကုသပေးနေတဲ့အကြောင်းလဲအစိုးရသတင်းကဖော်ပြပါတယ်။လူမှုကွန်ရက်မှာပြန့်နှံ့နေတဲ့လက်နက်ကိုင်အမျိုးသားတစုကမြန်မာရဲတပ်ဖွဲ့ကားတစ်စင်းကိုချုံအကွယ်ကနေပစ်ခတ်နေတဲ့ဗီဒီယိုကိုမြန်မာစာတမ်းထုတ်ပြီးမြန်မာအစိုးရမီဒီယာကဖော်ပြတာဖြစ်ပါတယ်။နောက်ဒီကနေ့တင်းင်းကနေနေထုတ်သတင်းစာမှာလည်းတိုက်ခတ်ခံရတဲ့ဆိုတဲ့သတင်းကိုမြေပုံနဲ့တကွဖော်ပြထားပါတယ်။ဒဏ်ရာရသူတွေရဲ့အခြေအနေကိုတော့မသိရပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးဒေတာရင်းသတင်းရှင်းမြစ်တွေကို VOA ကစူးစမ်းဆက်သွယ်ခဲ့ပြီးမယ်လဲအဆက်အသွယ်မရသေးပါဘူးရှင်။